ဂါဇာတောင်ပိုင်းအီဂျစ်နယ်စပ်နားကရာဖာမြို့မှာအစ္စရေးထိုးစစ်ဆင်မဲ့အနေအထားဖြစ်လာနေခြင်းမှာပဲအစ္စရေးနဲ့ဟာမတ်စ်ကြားနှိမ့်နှိုင်းမှုတွေနောက်တချီစတင်နေအောင်ကြိုးစားဖို့အတွက်အီဂျစ်အစ်စမြင့်နှိမ့်နှိုင်းရေးအဖွဲ့ဟာအစ္စရေးကိုတောက်ချနေမှာတော့ပါတယ်အီဂျစ်နှိမ့်နှိုင်းရေးအဖွဲ့ကိုအစ်စမြင့်ထောက်လှမ်းရေးအရာရှိအဘတ်စ်ကမာလ်ကဦးဆောင်မှာဖြစ်ပြီးဂါဇာမှာရရှိဖြစ်ခန့်ရစဲရေးအတွက်ပုံစံသစ်ချပြဆွေးနွေးမယ်လို့ထိရှာလွယ်တဲ့အခြေအနေကြောင့်အမည်မဖော်လို့တဲ့အီဂျစ်အရာရှိပြောကြားချက်ကို AP နဲ့ Reuters သတင်းတွေမှာဖော်ပြပါတယ်အစ္စရေးဘက်ကတော့ပါလက်စတိုင်းအချင်းသားတွေနဲ့ဟာမတ်စ်ဖန်တာတွေဒဇာကန်33ယောက်လဲလှယ်ရမှာတန့်တက်အပြစ်ရဖို့အတွက်ဆန္ဒရှိပြီးဒါဟာဂါဇာစစ်ပွဲအဆုံးသတ်ရေးဆက်ပြီးနှိမ့်နှိုင်းမှုအထောက်အကူဖြစ်စေမယ်လို့ပြောပါတယ်။ဟာမတ်စ်နဲ့တခြားပါလက်စတိုင်းစစ်သွေးကြောအဖွဲ့တွေကူတီဖန်ထားတဲ့ဒဇာကန်စုစုပေါင်းက133ယောက်ရှိပြီးဒီထဲကအမျိုးသမီး33ယောက်တကြီးရွယ်ဦးတွေနဲ့နာမကျန်းသူတွေဂါဇာမှာအသက်ရှင်ရှိနေတယ်လို့အစ္စရေးသတင်းတွေကပြောပါတယ်။ဒီနိုင်မှုတွေဟာနှစ်ဖက်အပေးယူလောက်လောက်ကြိုးစားနေပေမဲ့အစ္စရေးဘက်ကနောက်ထပ်ကမ်းလှမ်းမှုမရှိဘူးလို့ပြောပါတယ်။တကယ်လို့သဘောတူညီချက်ရရင်တော့ယာယီပြည့်ရမှုကသတင်း6ပတ်တည်းပိုးပြီးမခံနိုင်ဘူးလို့လည်းပြောပါတယ်။